မြန်မာနိုင်ငံပြည်ပခပြည်လဲရေးအတွက်အနည်းဆုံး9နှစ်လောက်ကြာနိုင်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီဇင်ဘာ23ရက်မနေ့ကပြောကြားလိုက်ပါတယ်မြန်မာအရေးဟာခက်မြန်မြန်ပြီးဆုံးဖို့လမ်းစာမမြင်ကြောင်းပြပရောက်ကမ္ဘောဒီးယားနိုင်ငံသား2000လောက်နဲ့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါတယ်တကယ်လို့တစုံတစ်ယောက်ကမြန်မာပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းရှိတယ်ဆိုရင်ကိုယ်တိုင်သွားလောက်ကြစီလို့ကြောင်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံတာဝန်ယူထားတဲ့တက်တန်းလဲကုံဆုံးတော့မှာဖြစ်တဲ့အတွက်ကမ္ဘောဒီးယားအထုကိုယ်စားလဲအနေနဲ့တော့မြန်မာပြည်ကိုသွားပြစ်တော့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ် EU အာဆီယံဆက်ဆံရေးထူထောင်တာဒီနေ့ဒီဇင်ဘာလ14ရက်နေ့မှာ45နှစ်ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုအာဆီယံအလဲကျဥက္ကဋ္ဌအနေနဲ့တက်ရောက်ပြီးပူးတွဲတဘာပတိလုပ်ဖို့ဝန်ကြီးချုပ်ဟွန်ဆန်ဘရပ်ဆဲလ်စ်မြို့မှာရောက်နေတာဖြစ်ပါတယ်ယူကရိန်းနဲ့ပြည်သူတွေကိုထောက်ခံကြောင်းပြသတဲ့နိုင်ငံတကာညီလာခံတစ်ခုကိုလည်းသူ့ရဲ့ဥရောပခီးစဉ်အတွင်းမှာတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာပြေလည်ပြီးပုံမှန်အခြေအနေပြန်ရောက်အောင်ကမ္ဘောဒီးယားအနေနဲ့အတက်နိုင်ဆုံးစ조사ဆောင်ရွက်ခဲ့ကြောင်းဒါပေမဲ့အခုတော့ရှင်းနေမှာအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အင်ဒိုနီးရှားကဥဆောင်လှုပ်သွားရတာမှာဖြစ်ကြောင်းတက်တန်းကုံဆုံးလို့ဂျပန်နိုင်ငံပြန်တော့မဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာဂျပန်သားအမတ်ကြီးမီကာမီမဆာဟီရိုနဲ့ဒီဇင်ဘာလ10ရက်နေ့ကတွေ့ဆုံစဉ်မှာလဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်ခင်ဗျာ